အမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားရတဲ့အခြေအနေဟာဒီကနေ့မှပဲသမိုင်းဝင်အခြေအနေတစ်ခုဖြစ်သွားပါရဲ့အစိုးရရန်နေရာတချို့ရပ်ထားတာဒီကနေ့22ရက်မြောက်နေ့ဖြစ်ပြီးတော့ဒါကအမေရိကန်သမိုင်းမှာအရှိကြားဆုံးဖြစ်ပါရဲ့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာနိုင်ငံရေးတရားမဝင်ဝင်ရောက်မှုတွေတားဆီးပြီးဒလိုင်းရှေကြီးဆောက်လုပ်ဖို့ဒေါ်လာ15,000ကျော်တောင်းထားတာကိုအောက်လွှတ်တော်ကငြင်းပယ်ထားတာဖြစ်ပါရဲ့အမေရိကန်တောင်ပိုင်းနယ်စပ်ကအဲ့လိုမျိုးလူတွေတရားမဝင်ဝင်ရောက်နေတာတွေဟာကျူးကျော်မှုပဲဖြစ်တယ်လို့သမ္မတထရမ့်ကမနေ့ကပဲပြောသွားသေးပြီးတော့ဒါနဲ့လေဒီလိုဒလိုင်းဆောက်ဖို့အစိုးရရဲ့လုပ်ငန်းတွေပြန်လည်လည်ပတ်ဖို့အတွက်အစိုးရက30ကြာလောက်လုပ်တဲ့ဒီတနေ့အဖြစ်နဲ့နိုင်ငံတော်အရေးပေါ်ကြေညာတာမျိုးမလုပ်ပါဘူးလို့လည်းနောက်ပိုင်းမှာပြောသွားခဲ့ပါတယ်။အဲ့လိုလုပ်မဲ့အစားအောက်လွှတ်တော်ကသဘောတူငွေချပေးတာပဲလိုချင်ပါတယ်လို့လည်းပြောပါတယ်။ဒီဒေသဆောင်ရေးသမားရဲ့တောင်းဆိုထားတဲ့ငွေကြေးနဲ့ပတ်သက်လို့သမားနဲ့အောက်လွှတ်တော်အကြားမှာသဘောထားကွဲလဲခဲ့ကြလို့ဒီသမလာ22ရက်နေ့ရောက်တဲ့အချိန်မှာပဲတချို့ဌာနတွေအတွက်အစိုးရအတုံးစီပြတ်တောက်သွားတာဖြစ်ပြီးတော့ဒီထဲမှာတော့အမိငယ်လုံးချုံရင်းနဲ့နိုင်ငံသားရေးဝန်ကြီးဌာနတွေလည်းပါပါတယ်။စူစူပေါင်းပြောင်စုအစိုးရဝန်ထမ်း7000လောက်လောက်ဝဲလာစာမရပဲနဲ့အလုံနာထားတဲ့ဒါကနေပြီးတော့တချို့လဲလာစာမရပဲဆက်ပြီးတော့အလုံးလုံးနေကြရတာဖြစ်ပါလိမ့်ရှင်